င်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ္ဘာတဝန်းကအကူအညီပေးမယ့်ရမုံငွေအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်း 2,000 လှူဒါန်းမယ်လို့တရုတ်သမ္မတရှီဂျင်းပင်ကကတိပြုလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့2030ခုနှစ်အထိကမ္ဘာအထောက်အကူပြုရမုံငွေတွေကိုစုစုပေါင်းဒေါ်လာ 12 ဘီလီယံလှူဒါန်းသွားဖို့ရည်ရွယ်ထားကြောင်းလည်းသမ္မတရှီကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ရေရှည်တည်တံ့ဖွံ့ဖြိုးရေးညီလာခံမှာစနေနေ့ကပြောကြားခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ကမ္ဘာတဝန်းကဖွံ့ဖြိုးမှုအနှိမ့်ကျဆုံးတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံမှုတွေဆက်လုပ်သွားမယ်အကြောင်းလည်းတရုတ်သမ္မတကကတိပြုခဲ့ပြီးဖွံ့ဖြိုးမှုအနှိမ့်ကျဆုံးနိုင်ငံတွေနဲ့ကျွန်းနိုင်ငံငယ်လေးတွေကအစိုးရတွေတရုတ်နိုင်ငံကိုဒီနှစ်မှာပေးဆက်ရမယ်အတိုးမဲ့ချင်းငွေတွေကိုလည်းလျှော့ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်။